ီဆီယာရော2ပါးဟာပုံနှံကျုံးနဲ့မြအုပ်မျိုးကចောင်းထိုင်ဆီယာရော2ဖြစ်ပြီးလူငယ်3ဦးနဲ့အတူဧပြီ1ရက်နေ့ကလေးကတမတော်ကចံဖတ်မှုတိုက်ဖြတ်ရေးဥပဒေပုံမှန်52ကာဂျီနဲ့ထိမ့်သိမ့်အမှုဖွင့်ထားတာပါ6လအကြာမှာတော့စစ်စေးပေါ်ပေါက်ချက်မရှိတာကြောင့်ဆိုပြီးမနေ့ကစစ်တွေခရင်တရားရုံးကလှုပ်ဖို့အမိန့်ချလိုက်ပြီးတဲ့နောက်ပုံနှံကျုံးကဆီယာရော်ကိုမှုကင်းရဲတပ်ဖွဲ့ကတရားလိုလှုပ်ပြီးအမှုထပ်ဖွင့်လိုက်တာလို့သူတို့ရဲ့ရှေ့နေဦးတန်းထွန်းကပြောပါတယ်ဒီလိုအမှုထပ်ဖွင့်ပြီးဖမ်းဆီးလိုက်တဲ့အပေါ်ဝေဖန်သူတွေရှိနေပါတယ်။စတင်ဖမ်းဆီးခံရတဲ့အချိန်မှာအသုံးပြုတဲ့ကားဟာလိုင်စင်မဲ့ကားဖြစ်တယ်ဆိုပြီးပို့ကုန်သွင်းကုန်ဥပဒေပုံမှန်၈နဲ့အမှုဖွင့်တာလို့တရားလွှတ်တော်ရှင်းနေဦးတန်းထွန်းကဆိုပါတယ်
။အဖြစ်နဲ့ကားကြီးနဲ့တရားဆွေးတဲ့အခါဒီအမှုမှာဒီခါရဲ့ဝတ်တော့ကားဆိုရတခါတည်းအတူကိုနှစ်ခါတစ်ခါတည်းနဲ့တကြိမ်လေးအမှုဖွင့်လို့ရတယ်။ဒါပေမဲ့အမှုမဖွင့်ဘူးဒီအမှုပြီးတဲ့ကိစ္စမှာဆက်ပြီးတော့ဒီ CID ကပေါ့နော်။ဦးကတပ်ဖွဲ့ကဒီဥစ္စာလွတ်တော့တာကြားတာနဲ့သူတို့ချက်ချင်းလာပြီးတော့ဂျမန်ကောက်ယူတာအဲ့လိုမျိုးဖြစ်သွားတာ။စော်ကြီးကဆိုလို့ရှိရင်အမှုနှစ်ခုစလုံးပြတ်တဲ့ကိစ္စကိစ္စပါပဲ။အဲ့မှာတစ်ခုမှတစ်ခုဆိုတော့စင်ကြီးအောင်တော့လုတာပေါ့အဲ့ဒါမျိုးじゃမလုတဲ့လို့ကျွန်တော်တို့ကမြင်နေတယ်အဲ့ဒါမျိုးじゃ
။ဒီအမှုမှာတရားလိုဖြစ်တဲ့ရဲအုပ်ညီညီဟာအရင်အမှုဖြစ်တဲ့အကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေပုံမှန်52ကာကြီးနဲ့တက်မတော်ကအမှုဖွင့်ထားစင်မှာအမှုစစ်ဖြစ်ခဲ့တယ်လို့လည်းဦးတန်းထွန်းကပြောပါတယ်။ပို့ကုန်သွင်းကဥပဒေပုံမှန်၈ဟာအာမခံရနိုင်တဲ့အတွက်ဒီစီအာတော်မကြခင်လွတ်မြောက်လာမှာဖြစ်တယ်လို့ဆိုပါတယ်။ဒီစီအာတော်ဟာမနေ့ကတရားရုံးချိန်အပြီးမှာမူလဲသွားတဲ့အတွက်စစ်တွေစေုံမှာကုသမှုခံယူနေတယ်လို့သိရပါတယ်။မြောက်ဦးမျိုးကမြို့ဦးကောင်းကြောင်းတိုက်စီအာတော်အရှင်ဝဏ္ဏတာရာကမတင်ငါလို့ဖမ်းဆီးစစ်ဆေးခဲ့ပြီးတဲ့နောက်လွတ်လာချိန်မှာတန်ငါတပါးကိုအခုလိုအမှုထပ်ဖွင့်လိုက်တာမဖြစ်သင့်ဘူးလို့မိန့်ပါတယ်။
ဒီမဖြစ်တဲ့အားတွေကိုမဖြစ်အောင်တော့ကလူကြီးတွေအနေနဲ့ကသတိထားဆင်ခြင်တဲ့လို့ဦးဇင်းတို့တော့မြင်တာပေါ့နောက်နောက်ကြတော့လေဒီလိုမဖြစ်အောင်မဖြစ်တယ်ဘုံမဖြစ်အောင်တော့စူးစမ်းစီရင်တယ်ပေါ့ဦးဇင်းဖြစ်လို့မဖြစ်ရှင်ပါဘူးဒီမျိုးဒီလိုကိစ္စမျိုးတွေ
ဝင်လက်ဖောင်ဒေးရှင်းဒါရိုက်တာဦးခိုင်ကောင်းဆန်ကလည်းအခုလိုပြောပါတယ
်ဒါမျိုးကမဖြစ်သင့်ဘူးပေါ့နော်ဒါမျိုးကဟိုရေရေချက်ရှိရှိကျင်းထောင်ကြအောင်လှုပ်ဆောင်တယ်လို့ဖြစ်နေတာပေါ့နော်ပြောချင်တာကတော့တကယ်လို့သာအဲ့ဒီဆရာတော်ရဲ့ကားကလိုင်စင်မဆိုရင်အစိုးရကြီးကပေါ့နကိုကလေးကဒါကသူ့ရဲ့ဒီမော်တော်ယာဉ်ဥပဒေနဲ့ပဲဟိုဖြစ်တင်တာပေါ့အခုဒီမှုနဲ့လွှဲတော့လို့နောက်တမှုနဲ့ဆွေးတယ်ဆိုတဲ့ဟာမျိုးကတော့ဥပဒေကြောင့်ရဆိုတာထက်ဟိုပါပေါ့ဟိုမဖြစ်တဲ့အရာတခုလိုပဲမြင်တာပေါ့နော်ဥပဒေတရားဥပဒေစုံမွေးရရပြောမယ်ဆိုရင်လိုင်စင်ဝတ်သောက်စီးတဲ့ဟာကလည်းတကယ်ဟိုလက်ရှိရခိုင်ပြည်မှာအများကြီးပဲပေါ့နော်အဲ့တော့အဲ့ဒီလိုရှိနေတဲ့ဟာတွေကိုတကယ်စီစစ်ပြီးတော့မှဟိုလို့ဖို့လို့တော့ပေါ့ဒီလိုမှုဖြစ်တဲ့ခါကျမှဟိုနောက်တမှုနဲ့ချိတ်ဆက်တယ်ဆိုတာကြီးကတော့ဒါမဖြစ်သင့်ဘူးလို့မြင်တာပေါ့
စတင်ဖမ်းဆီးခံရတဲ့အချိန်မှာဒီဆရာတော်နှစ်ပါးနဲ့အတူလူငယ်သုံးဦးဟာကြောက်တော်မြို့နယ်ကန်စောက်ကျေးရွာကိုကားနဲ့သွားရောက်စဉ်မှာတပ်မတော်ကမတင်ငါလို့စစ်ဆေးပြီးဖမ်းဆီးခဲ့တာဖြစ်ပါတယ်လူငယ်သုံးဦးကတော့ရသေးတောင်ပုံနေကျွန်းနဲ့ပေါက်တော်မြို့နယ်တွေမှာနေထိုင်သူတွေဖြစ်ပြီးအေးအေးရခိုင်တပ်တော်ကိုအားပေးကူညီတယ်ဆိုတဲ့ဆွဆွဲချက်နဲ့ပဲအကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေပုံမှန်52ကာကြီးနဲ့အမှုဆက်လက်ရင်ဆိုင်နေရဆဲဖြစ်ပါတယ်ရှင်။ကျမဇင်မာဝင်းပါ